လေရင်ပြက်ကျလို့6လတာကာလအတွင်းလူပေါင်း350နီးပါးသေဆုံးခဲ့တဲ့အမေရိကန်နိုင်ငံထုတ် Boeing 737 MAX 8လေယာဉ်အမျိုးအစားတစ်ကိုမပြန်တမ်းဖို့အတွက်ပြည်ရင်းကရောနိုင်ငံတကာကပါတောင်းဆိုမှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကခုခံပြောဆိုနေပါတယ်သမ္မတထရမ့်ဟာဒီလင်းမျိုးစားနဲ့ပတ်သက်ပြီးဆွေးနွေးမှုတွေလုပ်နေတယ်လို့သမ္မတအင်ဂျူရောကပြောပေမဲ့ဘသူနဲ့တွေ့ဆုံပြောကြတယ်ဆိုတာကိုတော့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။အင်္ဂါနေ့အစောပိုင်းတုန်းကတော့ Boeing 737 MAX 8လင်းကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကသူ့လင်းအမျိုးအစားဟာလုံခြုံစိတ်ချမှုရှိတယ်လို့သမ္မတကိုပြောကြားခဲ့ကြောင်း Boeing ကုမ္ပဏီအရာရှိတွေကပြောပါတယ်။သမ္မတအင်ဂျူအရာရှိတွေကတော့အခုလိုတောင်းဆိုမှုတွေရှိနေပေမဲ့သမ္မတကခုခေတ်လင်းရင်တွေဟာပြန်တန်းဖို့ရတိတ်ကိုရှုပ်ထွေးလာနေတယ်လို့ပြောကြားခဲ့ပြီးတဲ့နောက်ပိုင်းသမ္မတနဲ့ Boeing ကုမ္ပဏီက Dennis Mullen Park တို့ဘာရီဆွနွေးတယ်ဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါပြန်ဒီလိုဆွနွေးဖို့အတွက်ဘယ်သူကနေစတင်လှုပ်ဆောင်နေဆိုတာကိုလည်းမသိရသေးပါဘူး။